UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့မနေ့ကကြေညာချက်မှာမြန်မာနိုင်ငံအနောက်မြောက်ဒေသမှာလက်နက်ကိုင်ပဋိပက္ခအခြေအနေဟာပုံမဆိုးရွားလာနေပြီးတော့စစ်ဆောင်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေအများအပြားလိုအပ်နေတယ်လို့တတိပေးထားပါတယ်။ဒီလိုမျိုးတတိပေးချက်အရနိုင်ငံတကာအကူအညီတွေရဖို့မျှော်လင့်နေတဲ့လက်ရှိအခြေအနေတွေကြောင့်ပေါ့နော်အတားအဆီးတွေရှိနေမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။ဒီပါရောက်အကူအညီပေးရေးအဖွဲ့တချို့ကိုဆက်သွယ်နေမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင
်။ UNOCHA ရဲ့ကြေညာချက်ထဲမှာတော့ချင်းစကိုင်းနဲ့မကွေးတိုင်းတွေမှာမကြသေးမီကစစ်ကောင်စီတပ်နဲ့ချင်းဒေသကာကွယ်ရေးတပ် CDF ကြားတိုက်ပွဲဖြစ်ပွားနေတာမကွေးနဲ့စကိုင်းဘက်မှာလည်းဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်နေတဲ့အခြေအနေကပိုဆိုးလာတယ်လို့ဖော်ပြပါတယ်။ဒီအခြေအနေတွေကြောင့်စစ်ဆောင်ဒုက္ခတွေဥယျာဉ်တိုးလာနေပြီးအရေးပေါ်အကူအညီတွေပုံမလိုအပ်လာနေတယ်လို့လည်းဖော်ပြထားတာပါ UNOCHA ရဲ့ကြေညာချက်ကြောင့်နိုင်ငံတကာအကူအညီတွေပိုရလာနိုင်ပေမဲ့အကူအညီပေးရလမ်းကြောင်းတားမြစ်ပိတ်ပင်ခံရွယ်ရှိတာကြောင့်တက်တလုံးမှာအရေးပေါ်အကူအညီတွေရရှိဖို့တိတ်မလွယ်ကူသေးဘူးလို့ American Washington DC Area အခြေစိုက်ချင်းလူမှုအဖွဲ့အစည်းဥက္ကဋ္ဌဒွန်ခမ်ခပ်ကပြောပါတယ
်လက်တလောကတော့အကူအညီရဖို့တော့ကျွန်တော်တို့ကမျှော်လင့်ပါတယ်ဘာလို့လဲဆိုတော့အင်တာနက်မှာပဲစီးဝါအစလိုအပ်နေတယ်ဒါပေမဲ့ချက်ချင်းကအကူအညီရဖို့ကပြင်ကြနေတာပေါ့ဘာလို့လဲဆိုတော့ဒီစစ်ကောင်စီနဲ့ပြောမှလည်းဒီထောက်ပံ့သွားလာနေတဲ့ဒီလမ်းကြောင်းတွေလည်းအကုန်လုံးပိတ်ထားတယ်ဆိုတော့လေတကယ်ရခဲ့ရင်တော့မှလိုအပ်တဲ့နေရာကိုထိထိရောက်ရောက်ရောက်နိုင်ဖို့ဆိုတာအင်တာနက်မှာဒီချိန်မှာဖြစ်ခဲ့ပါတယ
်ဒီကနေ့ရပိုင်းတဲ့ချင်းပြည်နယ်ထန်တလန်မြို့ကလက်နက်ကိုင်ပဋိပက္ခအတွင်းတမျိုးလုံးဤပါမိလောင်ကျွမ်းခဲ့တာကြောင့်မြို့ကအလုံးဘေးလွတ်ရာထွက်ပြီးတင်းဆောင်သွားရပြီးအရေးပေါ်အကူအညီအများများလိုအပ်နေတာပါနိုင်ငံတကာကပေးလာတဲ့အကူအညီတွေကိုကြိုဆိုပေမဲ့ဒေသတွင်းထိုးစစ်တွေကိုတားဆီးနိုင်မှသာစစ်ဆောင်ဒုက္ခတွေအရင်းနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စကိုပါဖြေရှင်းနိုင်လိမ့်မယ်လို့အမေရိကန်အင်ဒီယားနာပြည်နယ်အခြေစိုက် BACI အဖွဲ့အမှုဆောင်ဒါရိုက်တာအီလိုက်ဇာဘန်နီကပြောပါတယ်
ဥချာကထုတ်ကြရပြီးတဲ့နောက်ပိုင်းမှာနိုင်ငံတကာကနေပြီးတော့မှအကူအညီတွေပံ့ပိုးပေးလာတယ်လို့တော့မျှော်လင့်ချင်ပါတယ်။ဒါပေမဲ့ဒီစစ်ကောင်စီတပ်မတော်တွေကနေတိုက်နေတဲ့ဟာကိုမရမချင်တည်ရတဲ့ပူဆိုးလာဖို့ပဲရှိပါတယ်။ဆိုတော့နံပါတ်1ကတော့တိုက်နေတာကိုရပ်ပါ။နံပါတ်2ကတော့တကယ်လူအနေနဲ့ကလေးတွေပါဝင်အမျိုးသမီးတွေပါဝင်လူအနေနဲ့စားစရာအားလုံးရနိုင်ကိုရာနိုင်ငံတကာကနေပြီးတော့မှဝင်လာတဲ့အားရဲ့ပြီးရင်လူကမှရှိတဲ့ civil society ကနေပြီးတော့မှကိုယ်ထောက်ပံ့ပေးတာဒီအားလုံးကိုဟာတမရှိပံ့ပိုးပေးဖို့လိုတယ်ဆိုတာကိုကျွန်တော်တို့ကြိုးချင်ပါတယ
်ထန်တလန်ရေးကိုကုလလုံညုံရေးကောင်စီမှအလေးထားဆွေးနွေးအရေးယူဆောင်ရွက်ပေးဖို့ချင်းလူအခွင့်အရေးအဖွဲ့ CHRO ကအောက်တိုဘာ29ရက်နေ့မှာပြင်ခံစားထုတ်ပြန်တိုက်တွန်းခဲ့တာပါဒါပေမဲ့လုံခြုံရေးကောင်စီအပေါ်မျှော်လင့်ချက်နည်းနေပြီးအခြားလမ်းကြောင်းတွေနဲ့ချင်းကပ်ဆောင်ရွက်ဖို့ချင်းလူမှုအဖွဲ့အစည်းတွေကြိုးပမ်းနေတယ်လို့ဥက္ကဋ္ဌဒွန်ခမ်ခတ်ကပြောပါတယ
်လုံခြုံရေးကောင်စီအနေနဲ့တော့အကြီးအကျယ်ဖို့ကကျွန်တော်တို့ခက်ခဲတာပေါ့ဘာဖြစ်လို့လဲဆိုတော့ဒီရုပ်နဲ့ရုရှားကအငြင်းရန်ဒီတူအနာတုံးရမှာဒီစစ်ကောင်စီထက်ကနေသူတို့ပါလိရှိတဲ့အဟိုသမိုင်းတွေရှိတယ်ဒါတော့ကျွန်တော်တို့လုံခြုံရေးကောင်စီရဲ့နေပြမှာအကယ်၍အရေးမယူဘူးဆိုလို့ရှိရင်ကျွန်တော်ဂျန်နဲ့လမ်းကြောင်းတွေတော့မှာပေါ့ဟို ICC တို့ ICJ တို့ဆိုတဲ့ဟိုတခြား international court တွေကိုကျွန်တော်တို့တွားရမယ်။ဘာဖြစ်လို့လဲဆိုတော့ဒီဥစ္စာက crime against humanity အခုတည်းမဟုတ်ပဲနဲ့နော် war crime လည်းဖြစ်တော့နော်အဓိကတော့ ICJ ကိုကျွန်တော်တို့တွားလို့ရတယ်။ Tandala မရှိတဲ့ဒီစားတော့လေဒီစစ်တပ်ကနင်းရှုတယ်ဆိုတဲ့ဥစ္စာကကျွန်တော်မှအခမ်းအမဟိုအထောက်အထား evidence ရှိပါတယ
်မိလာကစားခဲ့တဲ့လက်နက်ကင်ပြိပကားတွေကြောင့်မြန်မာနိုင်ငံနောက်ဘက်ဆန်ဒေသတွေမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း 38,000 လောက်ဦးအိမ်ဆုံးခွာခဲ့ရပြီးအိန္ဒိယနယ်စပ်အနီးထန်စလန်မြို့မှာလည်းကိုလိုနေသူ 10,000 ကျော်အပါအဝင်ချင်းပြည်နယ်မှာ 18,300 ထဲမှနေရှိနေကြောင်း UNOCHA ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ